ရုရှားယူကရိန်းပြည်ပခကိုတန်တမာရေးအရာဖြည့်ချင်းခြင်းဟာအသင့်တော်ဆုံးနည်းလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ဝန်ကြီးဘလင်ကင်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ဒီကိစ္စကိုဆွေးနွေးတိုင်ပင်ဖို့ရှိပါတယ်အလုံးသိကြတဲ့အတိုင်းပဲကျွန်တော်တို့ဟာဒီကိစ္စပြေလည်ရေးအတွက်နီလန်းနဲ့တွေ့နဲ့ကြိုးစားဆောင်ရွက်နေပါတယ်ပထမတစ်ခုနဲ့အလုတ်တင်ဆုံးနီလန်းဖြစ်တဲ့တန်တမာရေးနီလန်းနဲ့တစ်ဖက်မှာကြိုးစားဆောင်ရွက်နေတဲ့တစ်ချိန်ထဲမှာပဲရုရှားဘက်ကရန်လိုတဲ့အပြုအမူတွေလုပ်မလာအောင်ကျိုတင်ဟန်တာတဲ့နီလန်းကိုလည်းကျွန်တော်တို့အသုံးချနေပါတယ်လို့ဩစတြေးလျနိုင်ငံမှာကျင်းပမဲ့ကွက်လေးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေရဲ့ CEO ဘွဲကိုအသွာသူနဲ့တူလိုက်ပါလာတဲ့သတင်းတောက်တွေကိုဝန်ကြီးဘလင်ကင်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ရုရှားယူကရိန်းပြည်ပခပြည်လည်ရေးအတွက်လှနဲ့ချီလှုပ်ဆောင်ရလိမ့်မယ်လို့ပြင်သစ်သမ္မတအီမန်ဒွဲမက်ခရွန်ကလည်းမနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ပြည်ပခဟာတခါမှမကြုံဘူးတဲ့အတိုင်းဒါနဲ့ရင်ဆိုင်နေရတဲ့တင်းမာမှုဖြစ်တယ်ဆိုတာကိုရှင်းတွေ့လို့မရကြောင်းဒါကြောင့်နိုင်ရင်အနေငယ်တွစ်ဆုံဆွေးနွေးလိုက်ုံနဲ့ဒီပြဿနာမပြေလည်သွားနိုင်ကြောင်း KS မြို့မှာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့တွေ့ဆုံပြီးမှသမ္မတမက်ခရွန်ကပြောပါတယ်သမ္မတမက်ခရွန်ဟာရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတနင်္လာနေ့က9နာရီကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ခင်ဗျာ